ဒီကနေ့ကြောက်တဲ့ဇူလိုင်လ19ရက်အာဇာနည်နေ့မှာစစ်ကောင်စီကနိုင်ငံတော်အခမ်းအနားကြီးမှုကျင်းပခဲ့တယ်လို့မြန်မာနိုင်ငံနေရာတော်တော်များများမှလည်းတက်ကြွလှုပ်ရှားသူတွေကအာဇာနည်ခေါင်းဆောင်တွေနဲ့နှွေဦးတော်လှန်ရေးမှကြာဆုံးခဲ့သူတွေအတွက်အလေးပြုတဲ့အစီအစဉ်တွေလုပ်ခဲ့ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ္မာကပြောပြမှာပါရှင်။
ဒီနေ့ကြောက်တဲ့85နှစ်ပြည့်အာဇာနည်နေ့အထိမ်းအမှန်နိုင်ငံတော်အခမ်းအနားကိုတော့ရန်ကုန်အာဇာနည်ပိတ်မှန်မှာစစ်ကောင်စီကကြီးမှုကျင်းပခဲ့ပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်တာမတွေ့ရပါဘူး။ဒါ့အပြင်ထိမ့်သိမ်းခံနေရတဲ့ဒေါက်ဆန်းစုကြည်တက်ရောက်တာလည်းမရှိပါဘူး။ဗိုလ်ချုပ်အောင်ဆန်းနဲ့ဥပဝင်မိသားစုတွေကိုစားအခမ်းအနားကျင်းပရေးကော်မတီဝင်တွေကလွမ်းတူပန်းခွေချခဲ့တယ်လို့သိရပါဗျ။ဗိုလ်ချုပ်အောင်ဆန်းရဲ့တားကြီးဖြစ်သူဥအောင်ဆန်းဦးကိုစားပြုတဲ့ပန်းခွေချခဲ့တာပါရန်ကုန်မြို့မှာတော့လူမျိုးကြီးဝါဒတိုက်ဖြတ်ကြအာဇာနီဟာကိုဦးမကဆိုတဲ့စာတန်းကန်ဆောင်ပြီးကျောင်းသားများတပ်မကပူးပေါင်းအဖွဲ့တွေနဲ့စစ်အာဏာရှင်စနစ်စန့်စီရေးလှုပ်ရှားသူတွေကရန်ကုန်မြို့မှာလျှက်တပြက်ဆန္ဒပြခဲ့ကြပါတယ်ရန်ကုန်အပြည်တခြားနယ်မြေတွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့တိုင်းရင်းသားဒေသတွေမှာလည်းအာဇာနီနေ့အခမ်းအနားတွေကျင်းပကြပါတယ်အာဇာနည်ခေါင်းဆောင်ကြီးတွေကိုမမေ့သလိုတိုင်းရင်းသားလူမျိုးအသီးသီးရဲ့အာဇာနည်ခေါင်းဆောင်တွေကိုပါအတိအမှတ်ပြုခြင်းလို့အခုလိုဆောင်ပုံးတဲ့ဆန္ဒပြမှုတွေအခမ်းအနားတွေလုပ်ခဲ့ကြတာလို့ရန်ကုန်ခရိုင်ကျောင်းသားများတမကအဖွဲ့ချုပ်ဥက္ကဋ္ဌကိုမြတ်မင်းခန့်က VOE ကိုပြောပါဗျာ။အ
ဓိကတော့ဒီလူမျိုးကြီးဝါဒနဲ့ဒီအာဇာနည်ကိုယ်ဦးနဲ့ဆွဲကိစ္စကတချို့ပြည်သူတွေကဘယ်လိုမကြိုက်ကြရရှိပါ့။ဒါပေမဲ့အဓိကတော့ကျွန်တော်တို့ဒီမှာပေးခြင်းတဲ့ message ကတော့ဒီမျိုးကတော့ဖျက်ချပြရတာအာဇာနည်ကိုမကဆက်ဟာအဓိကတော့ကျွန်တော်တို့ဒီနိုင်ငံမှာအာဇာနည်လို့ပြောလို့လို့ရှိရင်ကျွန်တော်ဘူကြောင့်ဆန်ပေါ့နော်ဘူကြောင့်ဆန်တယောက်ကိုထဲကိုဝင်ပြင်းကြတယ်ဒါပေမဲ့တကယ်လက်တွေ့မှာဒီအာဇာနည်ကိုဦးထဲမှာလည်းတခြားတိုင်းရင်းသားတွေလည်းပါခဲ့တယ်ဘာသာရေးလည်းပါခဲ့တယ်နော်အခုဒီကာလမှာဆိုလို့ရှိရင်လည်းဒီအာဇာနည်လို့ပြောလာလို့ရှိရင်ကျွန်တော်ကလူမျိုးစုတစ်ခုပြောတာမျိုးမဟုတ်ဘဲနဲ့ဘူတော်လိုင်းကာလမှာဆိုရင်တိုင်းရင်းသားတွေလည်းအများကြီးပေါ့နော်ဒီလိုအာဇာနည်နဲ့ပတ်သက်လာတဲ့တိုင်းရင်းသားတွေလည်းအများကြီးထပ်ပြေကြတော့ပေါ်ပေါက်လာခဲ့တယ်ဆိုတဲ့ဟာပေါ့နော်အဲဒါလေးအဓိက message ပေးချင်တာပါလား
။ရန်ကုန်မြို့လမ်းဆောင်လမ်းကွာနေရာတော်တော်များများမှာစစ်ကောင်စီကလုံခြုံရေးတင်းကျပ်ပိတ်ဆို့ထားပြီးစစ်ဆင်မှုတချို့ရှိနေပေမဲ့တက်ကြွလှုပ်ရှားသူတွေဘက်ကရှားတယ်လို့လျှက်တပြက်ဆန္ဒပြခဲ့ကြတာပါ။မန္တလေးမြို့မှာလည်းမြို့ရင်းအသွားလာများတဲ့နေရာတွေမှာစစ်ကောင်စီဘက်ကတားဆီးစစ်ဆေးတာတွေရှိနေတယ်လို့ဒေသခံတို့ကပြောပါဗျ။ဒေသခံကာဝေးရေးအဖွဲ့တွေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေဖြစ်နေတဲ့သခိုင်းတိုင်းအတွင်မြို့နယ်တွေမှာလည်းချီတက်ဆန္ဒပြမှုတချို့ရှိပါဗျ။အာဇာနည်ခေါင်းဆောင်ကြီးတွေနဲ့အတူဆရာနာတိမ့်မှုစန့်စီရေးတိုက်ပွဲဝင်ခဲ့ကြပြီးကြာဆုံးသွားတဲ့ရဲဘော်တွေအတွက်ကိုပါချီတက်ဆန္ဒပြအလေးပြုခဲ့ကြတာလို့ဆလင်းကြီးမြို့နယ်ဆရာနာတိမ့်မှုစန့်စီရေးဆန္ဒပြပွဲမှာပါဝင်သူတူကဖြေကိုပြောပါတယ်
။ဒါကဖြတ်တယ်ဗျအခုမနေ့ကပိတ်တယ်လည်းဖြတ်ပြီးသွားပြီညနေခင်းထွက်ဖို့ပိတ်တယ်လည်းရှိကြတယ်ဗျ။ကျွန်တော်တို့အာဇာနည်85နှစ်ပြည့်ချိန်ရတုပေါ့နော်အဲ့ဒီဒီလက်ရှိအာဇာနည်ကိုယ်တော်မျိုးပဲနဲ့အဲချေဆက်ဆက်တမိုင်းဆက်ဆက်အာဇာနည်ကိုကျွန်တော်တို့ဂုဏ်ပြုရတဲ့အပြင်အာဇာနည်မျိုးတည်ယူမရှိဆိုရဲကြေကြောတဲ့မှာပန္နာတွေပြီးရင်အာဇာနည်မျိုးအယူဖြင့်ဆက်ရွယ်အလန်တော်လွတ်ပြီးသားဆိုရဲဒီစာသားတွေခြံဆွေးပြီးခြိတတ်ကြရပါတော့ပြီးရင်တော့ကျွန်တော်တို့ဒီလောတုပန်းကိုယ်တွေပြီးရင်တော့ဝေမျက်နှင်းစီတွေနဲ့ဒီအာဇာနည်မျိုးကျွန်တော်တို့ဂုဏ်ပြုတဲ့အခြေအနေတွေဆောင်ရွက်ကြရတယ်ဗျပြီးရင်တော့အာဒီစနေ39မိနစ်မှာဟွန်ဒီတာရောက်တဲ့နေရာကနေအလေးပြုတာအစားရှိတာတွေကတော့ကျွန်တော်တို့ဆောင်ရွက်ကြရတယ်ဟုတ်
အာဇာနည်ခေါင်းဆောင်တွေနိုင်ငံအတွက်အသက်ပေးခဲ့ရတဲ့ဤသူနိုင်ငံအတွက်နောက်ထပ်အသက်ပေးလူရယူမှုတွေမရှိတော့တဲ့ကောင်းမွန်တဲ့နိုင်ငံတစ်ခုဖြစ်လာဖို့မျှော်လင့်ပြီးအာဇာနည်နဲ့ကျင်းပခဲ့တယ်လို့တပိတ်ခေါင်းဆောင်တို့ကပြောပါတယ်
။25နှစ်ပြည့်အာဇာနည်နေ့ပေါ့နော်အဲကြော်ရတာတော့ကျွန်တော်လက်ရှိအာဇာနည်နေ့ကကျွန်တော်အာဏာသိမ်းခံရတဲ့ချိန်နဲ့အာဏာသိမ်းမှုတွေကြော်ကာလာချိန်နဲ့ကျုံ့ဆိုင်နေတဲ့ခါကာလာဖြစ်တယ်လို့ပဲလက်ရှိတော်လည်းဦးမှာလည်းဒီကျွန်တော်အာဇာနည်ကြီးဖြတ်ပြီးတော့ညစွာဟိုရှိနေရပါတော့ရှိနေကမှဟိုဒီကတော့ကျွန်တော်တို့ကနောင်နာကမှအခုကတူတော့အာဇာနည်ပြည်ညောင်ညောင်မရှိတော့တဲ့ဒီကေကိုကျွန်တော်တို့မျိုးရည်တဲ့ဆရယ်ဒီအောင်စုရရှိဖို့ပေါ့နော်ဒါတွေအတွက်ကျွန်တော်တို့လူလူဒီအလုံးမဲ့ပူပေါင်းပါဝင်စီခြင်းနဲ့ပေါ့လေအဲဒီစီခြင်းနဲ့ပြီးတော့ဒီစာဆုံးသွားခဲ့ကြတဲ့အာဇာနည်ဒီကောင်နေအားလုံးပေါ့နော်ကျွန်တော်တို့ဟိုအာဇာနည်ဒီကောင်နေရဲ့မျိုးရည်တဲ့လူရဲ့စိတ်သက်သာတိုင်းကိုဆက်လက်တိုက်ပွဲဝင်ကြဖို့ရည်ပြီးရင်တော့အာဇာနည်ပြည်ကောင်းနေတော့တမလောင်းနေတော့ကောင်းမွန်တဲ့နိုင်ငံတကြီးကိုဒီကြည့်ဟိုကြည့်နိုင်ဖို့ပေါ့နော်အဲအဲ့လိုမျိုးပေါ့ကျွန်တော်တို့ညီတော်ဖြစ်ဆိုအဲ့လိုပြောချင်ပါတယ်အဲလက်ရှိပကတိတော်လိုင်းကြီးမှာလည်းနေ့စဉ်ရက်ဆက်ဆိုသလိုပဲဒီတာတတိတာမှုတတိတာ ပြဆက်နေရတဲ့အာဇာနည်တွေရှိနေပြီးတော့ရုပ်စာတွေကျွန်တော်အများဆုံးမရှိတော့ဘဲတကယ်ကိုလို့မျိုးရတဲ့အတိုင်းတစ်ခုဖြစ်ချင်ပါတော့ဗောန
စကိုင်းတိုင်းကလေးမျိုးမှာလည်းအကြဆုံးအာဇာနည်တွေကိုအလေးပြုတာနဲ့အတူဆရာနာဒိမ့်မှုစန့်ကျင်ရေးဆန္ဒပြပွဲလုပ်ခဲ့ကြပါတယ်ကလေးမျိုးဟာဆရာနာဒိမ့်စကလေးကဆရာနာဒိမ့်မှုစန့်ကျင်ရေးအတွက်အပြစ်အခက်အဖမ်းဆီးတွေကြားမှာရက်ပေါင်း928ရက်တိုင်ပြည့်ရမရှိချီးတက်ဆန္ဒပြခဲ့တာပါလုံခြုံရေးတင်းကျပ်နေတဲ့အခြေအနေကြားတွေကရသလိုလျှက်တပြက်ဆန္ဒပြခဲ့ကြတာလို့ကလေးမျိုးပင်မတပိတ်ကအမျိုးသမီးတပိတ်ခေါင်းဆောင်တူကဗီဒီယိုကိုပြောပါတယ်
အမတို့ဒီနေ့ဟိုမြို့ပေါ်ကြီးမှာတော့ထွက်ဖို့လုံးဝအဆင်မပြေဘူးပေါ့နော်ဒီမြို့ပေါ်မှာအကုန်လုံးနေရာနဲ့မှာဟိုဆက်ကဆက်ကရှိထားတယ်ဆိုတော့တမတို့မြို့ပေါ်မှာမရှိဘူးမြို့အပြင်ဘက်လောက်မှာတမတို့လွမ်းတူပန်းခွေနှစ်ခွေရဲ့ဟိုဖျောင်းနိုင်ထွန်းနဲ့ဟိုဇူလိုင်စပိုးမှာကြာသွားတဲ့ရဲအာခေါင်းဆောင်နေနဲ့အခုမြို့တော်လိုင်းကြီးမှာကြာသွားတဲ့ဟိုသူရဲကောင်းတွေအတွက်ကိုတမတို့အလေးပြုတယ်ဖျောင်းနိုင်ထွန်းပြီးနေ့စီပန်းနဲ့ဟိုလွမ်းတူပန်းခွေနှစ်ခွေနဲ့အဲ့လောက်ပဲလုပ်နိုင်ခဲ့ပါတယ်ဗျအလုံးစုံရေးချင်းတွေတော်တော်ကိုတင်းကျပ်တယ်ဗျာကျမတို့ဘလို့မှမျိုးပေါ်လုံးဝလှုပ်ရှားလို့မရတဲ့အနေအထားဖြစ်နေတယ်နေရာအနှံ့မှာသူတို့လေအကုန်လုံးဟိုစနေတယ်ပေါ့မင်းတကယ်ဆက်အဆောကျမတို့တွေခုမျိုးပေါ်ကိုတွားဖို့ကျမတို့ဟိုတော်လန်တဲ့ကနေပေါ့နော်ခက်ခက်ခဲခဲတွားခဲ့ရတယ်ပေါ့နော
်ဇဝယ်ပြည်သူကာကွယ်ရေးအဖွဲ့တွေကလည်းအာဇာနည်တိုင်းတမိုင်းမသေးဆိုပြီးတော်လန်ရေးကာလမှာကြာဆုံးခဲ့သူတွေနဲ့အာဇာနည်ခေါင်းဆောင်တွေကိုအလေးပြုတဲ့အစီအစဉ်ပြုလုပ်ခဲ့ပါတယ်95နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်ကိုနေရာတော်တော်များများမှာပြုလုပ်ခဲ့ကြပေမဲ့တချို့ကတော့အာဇာနည်နေ့မှာစစ်ကောင်စီဘက်ကစစ်ကြောင်းထိုးလာလို့ဘေးလွတ်ရာပြေးလွှားနေကြရပါတယ်။ဇူလိုင်လ18ရက်မနေ့ညနေကတည်းကစစ်ကောင်စီရဲ့စစ်ရေးရင်အုပ်စုဟာချင်းတွင်းမြစ်ကြောင်းအတိုင်းစံတက်လာလို့မြစ်အနီးနားမှာနေထိုင်တဲ့ရွာသူရွာသားတွေဘေးလွတ်ရာပြေးနေရတာ2000ဝန်းကျင်လောက်ရှိနေပြီလို့ကဏီဒေတာကတူကပြောပါတယ်။
အာဇာနည်နေ့နဲ့ပတ်သက်ပြီးတော့မှကြီးပါအချို့တွေမှာလည်းကျွန်တော်တို့ဒီအာဇာနည်ခေါင်းဆောင်ကြီးတွေနဲ့ဒီဖက်ဒရယ်ဒီမိုကရေစီတိုင်ပွဲမှာကြာဆုံးသွားကြတဲ့အာရီအက်ရှင်ပြည်သူလူထုကိုဒါဥညွတ်တဲ့အနေနဲ့ဒါပါတီလောက်ကြတယ်အဲဒီကာဟွန်ဟွန်တီတာတွေဆိုဆိုင်ကယ်တွေဟွန်တီတာတွေညင်တက်လေးကျူတာတွေဒါမျိုးတွေလှုပ်ဆောင်တာမျိုးတွေရှိတယ်အဲဒီလိုမျိုးလှုပ်ဆောင်တဲ့ဒီအနေထားမှာကသူတို့စစ်ကြောင်းထိုးနေတဲ့ချွနဲ့မြစ်ကြောင်းပြေးမှရှိနေကြီးပါတွေကတော့ဒီဘေးလွတ်ရာကိုဟိုရှောင်တိမ်မှုတွေနဲ့သူတော်တော်လေးကိုဆွာချက်နေကြရတယ်ပေါ့ရှောင်တိမ်မှုတွေအများကြီးလုပ်နေကြရတာ
စစ်ကောင်စီကဦးစီးပြီးရန်ကုန်မှာလုတ်တဲ့နိုင်ငံတော်အခမ်းအနားမှာတော့စစ်ကောင်စီဘက်ကဒုတိယအကြီးအကဲဒုတိယအဖိုးမှူးကြီးစိုးဝင်းဦးဆောင်တက်ရောက်ပါတယ်ဒါအပြင်ရန်ကုန်မြို့ပေါ်မှာတော့အာဇာနည်ခေါင်းဆောင်တွေကြာဆုံးတဲ့မနက်ပိုင်းအချိန်မှာအုပ်အော်ဆွဲတာတွာလာနေတဲ့ရင်တချို့ဟွန်တီတာနေအိမ်တချို့အလံတိုင်ဝက်လွှင့်ထူတာတွေရှိခဲ့ပါတယ်အာဇာနည်ဗိမာန်နဲ့ရန်ကုန်မှာရှိတဲ့ဗိုလ်ချုပ်အောင်ဆန်းပြတိုက်တို့ကိုအများပြည်သူတွေအတွက်ဖွင့်လှစ်ပေးခဲ့ပေမဲ့လာရောက်သူနေပါတယ်လို့လည်းသိရပါတယ်ရှင်